ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သိရတဲ့သေဆုံးသူ962ယောက်ကြောင့်တိုးလာတဲ့အတွက်သေဆုံးသူစုစုပေါင်း5000ကျော်သွားပြီလို့အိန္ဒိယတာဝန်ရှိသူတွေကသတင်းလာနေမှာပြောပါရယ်။အမေရိကန်ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယဟာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ထောင်စုမှာလည်းပိုကူးဆက်မှုတွေတိုးလာနေတာပါ။ကူးဆက်ရောဂါဆိုင် ရေးအရာရှိဟောင်းဒေါက်တာစကော့ဂေါဒလစ်က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာတင်းနှင်းကနေတွေကပြောဆိုရမှာတော့လူနာဟောင်းတွေဟာ6လကနေတနည်းလောက်အထိခုခံနိုင်စွာရှိတယ်လို့ပြောဆိုခဲ့ပါတယ်ဒါပေမဲ့လေကိုရိုနာဗိုင်းရပ်စ်ပေါ်နဲ့ပတ်သက်လို့ဆရာဝန်တွေနှားမလည်နိုင်သေးတာတွေအများပြားရှိနေပါသေးတယ်လို့လည်းဒေါက်တာကော့စစ်ကပြောဆိုခဲ့တာပါအမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်သားအရာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 27.6 သန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိနေတာမှာအမေရိကန်ပြည်ထောင်စုကတော့ပိုးကူးခံရသူ 5.4 သန်းကျော်နဲ့သေဆုံးသူက 13,000 ကျော်ရှိနေပြီးကူးဆက်ခံရသူတွေရောသေဆုံးသူပါကမ္ဘာမှာအများဆုံးနိုင်ငံလည်းဖြစ်ပါတယ်ဝါရှင်တန်တက္ကသိုလ်ကတော့စက်တင်ဘာလ1ရက်နေ့အရောက်မှာကိုရိုနာဗိုင်းရပ်စ်နဲ့တေဆုံးရတဲ့အမေရိကန်နိုင်ငံသား38,600လောက်အထိရှိနိုင်ပြီးတော့ဒီဇင်ဘာလ1ရက်နေ့အရောက်မှာတေဆုံးသူစုစုပေါင်း39,000ကျော်သွားနိုင်ရဲ့လို့ခန့်မှန်းတွက်ချက်ထားပါတယ်